ထိုင်းနိုင်ငံမှာဒီထိုင်းဘာသာစကားအင်္ဂလိပ်ဘာသာစကားကိုဒီကျောင်းသားဗီဇာအမျိုးအစားနဲ့ရေရိုတင်တန်းတက်နေသူတွေရဲ့ PE အမျိုးအစားပတ်စပို့တွေတက်တန်းကုန်သွားရင်တက်တန်းတိုးပေးရမှာမဟုတ်ဘူးလို့ဘန်ကောက်မြန်မာတန်ရုံးကထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာလာရောက်ပညာသင်ကြားနေသူတွေအတွက် Non ED အမျိုးအစားဗီဇာနဲ့မြန်မာလူငယ်အများပြားထိုင်းမှာနေထိုင်နေကြပါတယ်။အဲ့ဒီNon-EDကျောင်းသားဗီဇာနဲ့ကျောင်းတက်နေကြသူတွေထဲမှာရေရိုတင်တန်းတက်သူတွေများပြားလို့တဲ့အတွက်ဘန်ကောက်မြို့တော်မှာရှိတဲ့မြန်မာတန်ရုံးမှာရောချင်းမိုင်မြို့မှာရှိတဲ့ကောင်စစ်ဝင်ရုံးချုပ်မှာပါပတ်စပို့တက်တန်းတိုးပေးရမှာမဟုတ်ဘူးလို့မြန်မာတန်ရုံးကထုတ်ပြန်တာပါ။ ထိုင်းတက္ကသိုလ်မှာဘွဲဂျိုဘွဲလွန်တက်နေသူတွေအခြေခံပညာကျောင်းတက်နေသူတွေကိုတော့အရင်တိုင်းဆက်ပြီးတော့ပတ်စပို့အသစ်လဲပေးတာတွေကိုဆောင်ရွက်သွားမယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံမှာတက်မှတ်ထားတဲ့အသက်အရွယ်အတွင်းအမျိုးသမီးအမျိုးသားတွေမဖြစ်မနေစစ်မှုထမ်းရမယ်ဥပဒေကိုစစ်ကောင်စီကအသက်သွင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်အပြားအပြားဟာထိုင်းနိုင်ငံအပါအဝင်တခ